မွန်ပြည်နယ်ရေးမြို့လမိုင်းမြို့နယ်ကွယ်မောက်ကနင်ကျေးရွာအုပ်စုရွာသစ်ကျေးရွာအနီးဝန်းကျင်မှာစစ်ကောင်စီတပ်သားတချို့ကိုရေးပျောက်ကြားတပ်ဖွဲ့ YGF ကဇန်နဝါရီ20တောက်ကြာနေ့မနေ့ပိုင်းမှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ YGF ကသတင်းထုတ်ပြန်ထားပါတယ်။ကျောင်းပူဝီပြန်လာတဲ့စစ်ကောင်စီတပ်သား6ဦးစီးနင်းလာတဲ့စိုက်ကယ်3စင်းကိုတိုက်ခိုက်ခဲ့တာပါ။အဲ့ဒီဖြစ်စဉ်မှာစစ်ကောင်စီဘက်က5ဦးသေဆုံးပြီးတူအပြင်းအထန်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီတပ်သားတွေရဲ့တနက်3လက်ကိုလည်းတင်းစီခဲ့တယ်လို့ဆိုပါတယ်။ရွာသစ်ကြီးရွာအနီးမှာစစ်ကောင်စီတပ်ဖွဲ့ဝင်6ဦးပြစ်ခတ်ခံရပြီးနောက်မင်းဆက်စင်နိုင်ခွဲဝန်းကျင်မှာကနင်ကမော့ရွာဘက်ကိုလက်နက်ကြီးကျရောက်ပြီးအမျိုးသမီးတူဦးကြီးစားထိမှန်ခဲ့တယ်လို့မျက်မြင်တွေ့သူတူဦးကပြောပါတယ်
။အခုတော့ဒီဒီငယ်ငယ်ပါပဲ။လက်ကကွာသူတို့ပြစ်ခတ်အဲ့ဝန်ကြီးကပြစ်ပြရသူတို့ခွာခွာဆုတ်ခွာပြီးတော့မကြောက်ဘူးလက်နဲ့ကြည့်ရဟိုဘက်ရွာတဲ့ကိုကြားရပါတူဦးကဟိုလမိုင်းဆေးကိုပို့တာ
မွန်ပြည်နယ်ရေးမြို့နယ်ထဲမှာရဲစခန်းတိုက်ခိုက်ခံရတာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ရှင်းလင်းခံရတာနဲ့စစ်ကောင်စီနဲ့ပတ်သက်သူတွေတပ်ဖြတ်ခံရတာတွေမကြာခဏဆိုသလိုဖြစ်နေတာပါပြီးခဲ့တဲ့ဇန်နဝါရီ17ရက်နေ့ကလည်းဒုရဲမှုတူဦးမိုင်းဆွဲတိုက်ခိုက်ခံရပြီးတေဆုံးခဲ့ပါတယ်မျိုးနယ်တွေကကျေးရွာတချို့မှာနေမြေအခြေအနေမတည်ငြိမ်လို့နေရစွန့်ခွာသူတွေလည်းရှိလာနေတယ်လို့ရေးမြို့ဒေသခံတူဦးကပြောပါတယ
်။မျိုးပေါ်မှာတော့ပုံမှန်ပဲဟာ။ရွာတွေဘက်မှာပဲနည်းနည်းရွာဆိုတာဒီဘက်ကိုရေးချောင်းပြဘက်ပေါ့။ဒီကနေစိုးရိမ်နေတော့အပွဲဖြစ်မှာတပိုင်းစိုးရိမ်ပြန်တော့ပါပဲ။ဒါကြံနေရတော့မျိုးပေါ်လေဒီဘက်ကနှစ်ဖက်ခွန်တာဖြစ်လို့ရှိရင်တော့တိုက်ပွဲဖြစ်မှာစိုးရိမ်ကြတာပေါ့။စိုးရိမ်တော့တချို့ခြံတွေမှာတက်နေကြတယ်။ချို့ဆိုမျိုးကိုပြောင်းလာကြတဲ့လူတွေရှိတယ်ပေါ့။ဒီမှာတော့ပုံမှန်နေသားလေးဆိုပဲအစ်စ်ဆွေးရတော့တိုက်မရှိ
ဘူး။ဆရာနာသိမိနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တော်လိုင်းရင်အင်အားစုတပ်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်တာတွေကနေမြေဒေသအတော်များများမှာဖြစ်ပွားနေတာပါ။မွန်ပြည်နယ်မှာလည်းလက်နက်ကင်ပဋိပက္ခတွေမကြာခဏဆိုသလိုဖြစ်နေပါတယ်။အခုရေးမျိုးဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြောတာမျိုးမရှိသေးပါဘူးခင်ဗျာ။